Welcome to the Voice of America in Burmese.
မင်္ဂလာပါရှင်။ VOA American တန်ရဲ့2016ခုနှစ်အောက်တိုဘာလ20ရက်ကြာသပတေးနေ့ညနေ6နာရီခွဲကနေ9နာရီထိအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ16 19နဲ့ 25 တို့ကနေဖမ်းယူနှာစင်နိုင်ပါတယ်ရှင်။ကျမခွာညိုပါအခုညနေခင်းစီစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာညနေခင်းပါရှင်။ကျမသင်္ကီထိုက်ပါ။အမေရိကန်အဓိကပါတီကြီးနှစ်ခုတို့ကသမ္မတလောင်းတွေရဲ့မနေ့ဗုဒ္ဓနေ့ညစကားစစ်ထိုးပွဲမှာတော့ရွေးကောက်ပွဲရလအပေါ်လက်ခံမယ်လို့ပြောဆိုဖို့ကို Republican သမ္မတလောင်း Donald Trump ကညင်းဆိုခဲ့ပါတယ်။အီရတ်နိုင်ငံမိုဆူးမြို့ပြန်လည်သိမ့်ပိုက်ရေးတိုက်ပွဲတွေကမှန်းထားတာတဲ့ပုံမြင်တယ်လို့အီရတ်ဝန်ကြီးချုပ်ကပြောဆိုပါတယ်။ရခိုင်ပြည်နယ်နဲ့ကချင်ပြည်နယ်တွင်လူသားချင်းစာနာထောက်ထားမှုဆိုင်ရာအထောက်ပံ့တွေကန့်သက်တားဆီးမှုကိုဖယ်ရှားပေးဖို့မြန်မာအစိုးရကိုနိုင်ငံတကာအခွင့်အရေးလှုပ်ရှားမှုအဖွဲ့ကြီးကတောင်းဆိုလိုက်ပါတယ်။ဒီလိုထိတ်တန့်ရောက်တဲ့တွင်ကိုကိုဝင်းမင်းနဲ့အတူကြေညာပေးပါမယ်ရှင
်။အခုညနေခင်းသတင်းဆောင်ပါတွေထဲမှာတော့ဒီအရင်ဆုံးအမေရိကန်သမ္မတလောင်းတွေရဲ့တတိယနဲ့နောက်ဆုံးချိန်စကားစစ်ထိုးပွဲမှာဘာတွေပြောခဲ့ညှဉ်းခုံချက်ခဲ့ကြပါသလဲ
။ I will look at it at the time. I'm not looking at anything now. I'll look at it at the time. What I've seen.
ရွေးကောက်ပွဲရလဒ်ကိုလက်ခံရေးမခံရေးပေါ်မှာသမ္မတလောင်းဒေါ်နယ်ထရန့်ရဲ့ပြောစကားနဲ့အတူစကားထိုးပွဲအကြောင်းကိုပြောပြပေးသွားမှာပါ။ရခိုင်ပြည်နယ်အတွင်းဒုက္ခသည်တွေကိုအကူအညီတွေရပ်ဆိုင်းထားတာကုလပုံမှန်သတင်းစာရှင်းလင်းပွဲမှာထည့်သွင်းပြောကြားခဲ့တာ။စကိုင်းတိုင်းအတွင်းနစ်မြုပ်သွားတဲ့သင်္ဘောကို9ရက်အကြာမှာအစိပ်ပိုင်းအလုံးပြန်ဆက်ပြီးဖြစ်တယ်လို့အလောင်း80ကျော်ရထားပြီလို့တာဝန်ရှိသူတွေကပြောခဲ့တာ။မြမရုပ်ရှင်လောကပြန်လည်နလန်ထလာစေဖို့အရင်ဆုံးလုပ်ရမှာကရုပ်ရှင်ရုံမှာအားပေးသူပြိတ္တအပြည့်ရှိဖို့ဖြစ်တယ်ဆိုတဲ့သတင်းဆောင်မတွေမတိုင်ခင်အခုအရင်ဆုံးတော့မြမနဲ့နိုင်ငံတကာသတင်းတွေကိုမတ်တန်ကီထိုင်တဲ့ကိုဝင်းမင်းတို့ကြီးညာပါမယ်ရှင
်။ Republican Party ရဲ့သမ္မတလောင်း Donald Trump ကရွေးကောက်ပွဲစနစ်ကသူ့အပေါ်မှာမှန်မှန်ကန်ကန်မရှိဘူးဆိုတဲ့သူ့ရဲ့ရွေးကောက်ပွဲမဲဆယ်စည်းရုံးရေးအဖွဲ့ကပြောဆိုထားတာကိုမနေ့ဗုဒ္ဓဟူးနေ့ညကလုပ်တဲ့သမ္မတလောင်းစကားစစ်ထိုးပွဲမှာထပ်မံပြောဆိုလိုက်ပြီးနိုဝင်ဘာလ10ရက်နေ့ရွေးကောက်ပွဲရလဒ်ကိုလက်ခံပါမယ်လို့ပြောဆိုဖို့ကိုညင်းပါတယ်။အဲ့ဒီအချိန်ရောက်မှကြည့်ကြတာပေါ့လို့ Mr. Trump ကပြောဆိုခဲ့တာပါ။ဒါအပြင်သတင်းမီဒီယာတွေကလည်းမဲဆန္ဒရှင်တွေရဲ့စိတ်ထဲကိုသူ့ကိုမထောက်ခံဖို့ရိုက်သွင်းနေတယ်။နောက်ပြိုင်မဲ့ Democratic သမ္မတလောင်း Hillary Clinton ဟာဆိုရင်လည်းရှင်ပြန်ရွေးကောက်ခံခွင့်တောင်မရသင့်သူလို့ယုံကြည်တဲ့အကြောင်း Mr. Trump ကပြောဆိုခဲ့တာပါ။Mr. Trump ရဲ့အပြောအဆိုတွေဟာ American အဓိကပါတီကြီးတစ်ခုရဲ့သမ္မတလောင်းတဦးအနေနဲ့ယုံနိုင်လောက်စရာမရှိတဲ့အပြောအဆိုမျိုးဖြစ်ပြီးဘသူ့ကိုမဲထည့်ရမလဲမဆုံးဖြတ်ရသေးတဲ့မဲဆန္ဒရှင်တွေကိုစိတ်ပြောင်းသွားစေနိုင်တယ်လို့ Arizona တက္ကသိုလ်နိုင်ငံရေးနယ်ကမ္ဘာအရေးလေ့လာရေးဆိုင်ရာဌာနရဲ့တွက်ဖက်ဗမောက်ခ Richard Haria ကပြောပါတယ်။ American နိုင်ငံရေးစနစ်ရဲ့တရားဝင်မှုအပေါ်မှာမေးခွန်းထုတ်ခဲ့တဲ့အပေါ်မှာတော့ American ပြည်သူတွေလက်ခံရမယ်မထင်ဘူးလို့ဗမောက်ခ Haria ကထပ်လောင်းပြောပါတယ်။သမ္မတလောင်းတွေရဲ့နောက်ဆုံးစကားစစ်ထိုးပွဲမှာအငင်းခုံဖြစ်ခဲ့တဲ့ကိစ္စရပ်တွေကတခုကတော့ရုရှားရဲ့ထောက်လှမ်းရေးဆောင်ရွက်ချက်တွေနဲ့ဒီဆောင်ရွက်ချက်တွေကမစ္စတာထရန့်ရဲ့ရွေးကောက်ပွဲမဲဆယ်စည်းရုံးမှုတွေကိုအထောက်အကူပေးနေတယ်ဆိုတဲ့ဆွတ်ဆွဲချက်တွေအပေါ်မစ္စတာထရန့်နဲ့မစ္စစ်ကလင်တန်လို့အပြန်အလှန်ဝေဖန်ထိုးနှက်ခဲ့ကြတာဖြစ်ပါတယ်။ American website တွေလူပုဂ္ဂိုလ်အဖွဲ့အစည်းတွေရဲ့ email တွေကိုရုရှားတို့ကချိုးဖောက်ရယူပြီး internet ပေါ်ကိုတင်မှုအတွက်ဝီကီလီကိုအချက်လက်တွေပေးနေတယ်လို့ Mrs. Clinton ကပြောဆိုပြီးဒါရီကိုရုရှားအစိုးရရဲ့အမြင့်ဆုံးအဆင့်ကလုပ်နေတယ်ရုရှားသမ္မတပူတင်လုပ်နေတာဖြစ်ပြီးအမေရိကန်ရွေးကောက်ပွဲအပေါ်တည်ရောက်မှုရှိစေဖို့လှုံ့ဆော်နေတာဖြစ်တယ်လို့ထောက်လှမ်းရေး agency 18ခုကအတည်ပြုထားတဲ့အကြောင်းလဲ Mrs. Clinton ကပြောဆိုပါတယ် Mr. Trump ကတော့သူပူတင်ကိုမသိတဲ့အကြောင်းဒါပေမဲ့အမေရိကန်နဲ့ရုရှားဆက်ဆံရေးပိုကောင်းရင်ကောင်းမယ်ဆိုတဲ့သူ့ရဲ့အယူအဆကိုထပ်ပြီးပြောဆိုခဲ့ပါတယ်ဒါအပြင်ရုရှားသမ္မတပူတင်ဟာ Mrs. Clinton ကိုရောအမေရိကန်သမ္မတဘရက်အိုဘားမားကိုရောမလေးစားဘူးဆိုပြီးလဲ Mr. Trump ကထပ်လောင်းပြောဆိုခဲ့ပါတယ်ရှင
်။အီရတ်နိုင်ငံမှာတော့ဝန်ကြီးချုပ်ကမိုဆူးမြို့ကို IS လက်ထက်ကနေပြန်လည်တိုက်ခိုက်သိမ်းပိုက်တဲ့စစ်စင်ရေးဟာအရင်မှန်းထားတာထက်အများကြီးပုံမြန်သွားတယ်လို့ထုတ်ပြောလိုက်ပါတယ်။အီရတ်ဝန်ကြီးချုပ် Haider al-Abadi အနေနဲ့အနောက်နဲ့အရှေ့လက်ပိုင်းဒေသကနိုင်ငံခြားရေးဝန်ကြီးတွေနဲ့တွေ့ဆုံဆွေးနွေးပွဲမှာအခုလို IS တွေကိုမောင်းထုတ်ပြီးတဲ့အချိန်မှာငြိမ်းချမ်းရေးနဲ့တည်ငြိမ်မှုကိုဘယ်လိုပြန်ထူထောင်မလဲဆိုတာကို Paris မြို့မှာဆွေးနွေးရင်းအခုလိုထုတ်ပြောလိုက်တာပါ။မနေ့တုန်းကလည်းအီရတ်မှာရှိတဲ့မဟာမိတ်တပ်ဖွဲ့မြေပြင်စစ်စင်တပ်မှုအမေရိကန်ဗိုလ်ချုပ်ကလည်း IS စစ်သွေးကြွတွေသိမ်းပိုက်ထားတဲ့မိုဆူးမြို့ကိုပြန်လည်တိုက်ခိုက်သိမ်းပိုက်နေတဲ့အီရတ်တပ်တွေအနေနဲ့ဆက်ဖိအားပေးတိုက်ကြဖို့တိုက်တွန်းခဲ့ပါသေးတယ်။အမေရိကန်ဗိုလ်ချုပ် Gary Folesky ကအခုလိုဖိတိုက်ရမှာစီစဉ်ထားတာတဲ့ဘိုးအလင်းစလိုမလုကြဖို့ဘာလို့လဲဆိုတော့ရန်သူအတွက်အခွင့်အလမ်းမပွင့်သွားစေဖို့ဖြစ်တယ်လို့မနေ့ကထုတ်ပြောလိုက်ပါတယ်။ ဗိုလ်ချုပ်ဗော်လက်စကီကဆက်ပြီးမိုဆုကိုအမြန်မဝင်နဲ့လို့တော့ဆိုလိုတာမဟုတ်ဘူးအခုရထားတဲ့တိုက်ပွဲအချိန်ဟုန်ကိုဆက်ထိန်တာပြီးရန်သူတွေပြိုကွဲသွားအောင်မယဲမနာဆက်ဖိတိုက်ဖို့ကိုသာဆိုလိုတာပါလို့ဘက်ဒန်မြို့ကနေတယ်လီဖုန်းနဲ့တဆင့်လုတဲ့သတင်းစာရှင်းလင်းပွဲမှာရှင်းပြခဲ့ပါတယ်ဗိုလ်ချုပ်ဗော်လက်စကီကဆက်ပြီးဒီအဲစစ်သွေးချတွေအနေနဲ့ဒီမြို့ကိုလက်လွတ်ရမယ်နောက်ဆုံးအချိန်ထိပုံမှန်စစ်တပ်တစ်ခုလိုအလုံးရင်းနဲ့ခန့်စစ်ဆင်သွားပြီးနောက်ပိုင်းကျတော့မှပျောက်ကြားသဘုံတပ်ဖွဲ့ငွေတွေအသွင်ပြောင်းကအီရတ်တပ်တွေနဲ့ရဲသားတွေကိုနှောက်ယှက်လာလိုက်မယ်လို့လည်းခမန်းပြောဆိုခဲ့ပါတယ်။တကယ်တော့မိုဆူးမြို့တိုက်ပွဲမှာအမေရိကန်အနေနဲ့ထောက်လိုင်းသတင်းနဲ့ထောက်ပို့လုပ်ငန်းတွေအပြင်ထောင်နဲ့ချီတဲ့လေကြောင်းတက်ခိုက်မှုတွေလက်နက်ကြီးပစ်ခူမှုတွေနဲ့အပါကြီးရဟတ်ယာဉ်တွေကိုပံ့ပိုးအကူအညီပေးလာခဲ့တာဖြစ်ပါတယ်ခင်ဗျာ။
ဆီးရီးယားနိုင်ငံမြောက်ပိုင်းဆီးရီးယားခတ်ပြည်သူစစ်တွေကိုပြစ်မှတ်ထားပြီးတူရကီစစ်လေယာဉ်တွေနဲ့တိုက်ခိုက်ခဲ့တာမှာပြည်သူစစ်အဖွဲ့ဝင်200နီးပါးတေဆုံးခဲ့တယ်လို့တူရကီကပြောဆိုပါတယ်။ဆီးရီးယားနိုင်ငံအလက်ပိုမြို့ရဲ့မြောက်ပိုင်းဒေသတစ်ခုဖြစ်တဲ့မာရက်ဦးမာဟော့ရှ်ကပြစ်မှတ်18ခုကိုမနစ်ဗုဒ္ဓဟူးနေ့နောက်ပိုင်းကစီးနင်းတိုက်ခိုက်ခဲ့တာဖြစ်တယ်လို့စစ်တပ်တာဝန်ရှိသူတွေရဲ့ပြောဆိုချက်ကိုကိုးကားပြီးတူရကီမီဒီယာကဖော်ပြပါတယ်။စစ်တပ်ရဲ့အလက်ပိုမျိုးအရှိပိုင်းကအရက်သားတွေနဲ့သဘုံတွေကိုဒီကနေ့ကြာသပတေးနေ့မှာထွက်ခွာခွင့်ပြုမယ်။ Syria စစ်တပ်ရဲ့အပြစ်ခံရက်စဲရေးအကြိုကာလမှာအခုလိုလေကြောင်းတိုက်ခိုက်မှုတွေဖြစ်ခဲ့တာပါ။ Syria စစ်တပ်က၃ရက်တာအပြစ်ခံရက်စဲမယ်လို့ပြောဆိုခဲ့ပေမဲ့လို့တိုက်ခိုက်မှုရက်စဲရေးကအနည်းဆုံးဒေသစံတော်ချိန်ညနေ9နာရီလောက်အထိတော့တရှိခံလိမ့်မယ်လို့ယူဆထားကြပါတယ်။အပြစ်ခတ်ရက်စဲရေးသဘောတူညီချက်အရ Syria စစ်တပ်ဘက်ကအရက်သားတွေဖိအပ်နေကင်းကင်းနဲ့မြို့ရင်းကထွက်ခွာနိုင်မှုအတွေ့လမ်းကြောင်း၈ခုဖွင့်ပေးရမှာဖြစ်ပါတယ်ရှင်။
တရုတ်နိုင်ငံကိုရောက်နေတဲ့ဖိလစ်ပိုင်သမ္မတရိုဂျီကိုဒူတာတေကိုတရုတ်စီရကကော်ဇိုနီခင်မီချိုဆိုလိုက်ပါတယ်။တင်းမာနေတဲ့နှစ်နိုင်ငံဆက်ဆံရေးပြန်လည်ကောင်းမွန်လာစေဖို့အတွက်သမ္မတဒူတာတေနဲ့တရုတ်သမ္မတရှီကျင်းပင်တို့ဒီနေ့တွေ့ဆုံကြပါတယ်။ဖိချင်းမြို့တော်မှာရှိတဲ့တရုတ်ဥပဒေပြုလွှတ်တော်အဆောက်အဦပြည်သူ့ခမ်းမဆောင်ကြီးထဲမှာမစ္စတာဒူတာတေကိုဒီနေ့တရုတ်သမ္မတရှီကျင်းပင်ကနိုင်ငံတော်အခမ်းအနားနဲ့ချိုဆိုခဲ့တာပါ။တောင်တရုတ်ပင်လယ်ပြင်မှာရေပိုင်နဲ့ငင်းပွားမှုတွေရှိလာခဲ့ပြီးတဲ့နောက်တရုတ်နဲ့ဖိလစ်ပိုင်တို့ကြားဆက်ဆံရေးအပြည့်အဝပြန်လည်ကောင်းမွန်လာစေဖို့အတွက်ရည်ရွယ်ထားတယ်လို့တရုတ်သမ္မတကပြောဆိုထားတဲ့ဒီနေ့တွေ့ဆုံဆွေးနွေးမှုတွေပြီးရင်နှစ်နိုင်ငံကြားသဘောတူညီချက်အသစ်တချို့ကိုခေါင်းဆောင်နှစ်ဦးလက်မှတ်ရေးထိုးကြမှာဖြစ်ပါတယ်။ဒီနေ့ဆော်ပိုင်တို့ကတောင်တရုတ်ပင်လယ်ရေပိုင်နဲ့ငင်းပွားမှုတွေနဲ့ပတ်သက်ပြီးနိုင်ငံတကာခုံတမာရီယုံကဖိလစ်ပိုင်နိုင်ငံဘက်ကိုအလေးပေးတဲ့ဆုံးဖြတ်ချက်တရချမှတ်ပြီးအဲ့ဒီအချိန်ကစလို့တရုတ်နဲ့ဆက်ဆံရေးပိုပြီးဆိုးမသွားအောင်မစ္စတာဒူတာတေကကြိုးစားလာခဲ့ပါတယ်။စကားကိုမစင်မချင်းခက်ခဲပြောလို့ရှိပြီးအမေရိကန်နဲ့ဆက်ဆံရေးတင်းမာလာတဲ့မစ္စတာဒူတာတေဟာဒီနေ့တွေ့ဆုံပွဲတွေမှာတိုင်ခင်တုန်းကတော့တရုတ်သမ္မတရှီဘက်ကစကားဆမလာရင်သူ့ဘက်ကလည်းရေပိုင်နဲ့အငင်းပွားမှုကိစ္စကိုပြောမှာမဟုတ်ဘူးလို့ဆိုပြီးဒါဟာအင်ရှင်နိုင်ငံကိုလေးစားတဲ့သဘောဖြစ်တယ်လို့လည်းထုတ်ပြောခဲ့ပါတယ်ခင်ဗျာ
UAE ဘေးကန်အတန်ညနေဘက်မြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 10683လိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လင်းပေးနေပါတယ်ရှင
် VOA မြန်မာပိုင်းစီစဉ်ရဲ့ကြာသပတေးနေ့ညနေခင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကြီးညာနေပါတယ်ရှင်ရခိုင်ပြည်နယ်နဲ့ကချင်ပြည်နယ်တွင်လူသားချင်းစာနာထောက်ထားမှုဆိုင်ရာထောက်ပံ့မှုတွေကိုတားဆီးထားတဲ့အကန့်အသတ်တွေဖယ်ရှားပေးဖို့မြန်မာအစိုးရကိုနိုင်ငံတကာအခွင့်အရေးလှုပ်ရှားမှုအဖွဲ့ကြီး Amnesty International ကဒီကနေ့တောင်းဆိုပါတယ်။မြန်မာအာဏာပိုင်ဘက်ကအကူအညီလိုအပ်နေသူတွေထံကုလသမဂ္ဂအဖွဲ့အစည်းတွေနဲ့တခြားလူသားချင်းစာနာထောက်ထားမှုဆိုင်ရာအဖွဲ့အစည်းတွေတွားရောက်မဲ့အရေးအဟန့်အတားဖြစ်စေတဲ့တားမြစ်ချက်တွေကိုချက်ချင်းဖယ်ရှားပေးဖို့အေအဖွဲ့ကြီးရဲ့အရှိတောင်အရှာနဲ့ပစိဖိတ်ဆိုင်ရာညွှန်ကြားရေးမှူးရာဖစ်တင်ဒီဂျမန်ကပြောဆိုပါတယ်။ကချင်ပြည်နယ်အတွင်းမှာပြစ်ပခတွေပြင်းထန်နေသလိုရခိုင်ပြည်နယ်မြောက်ပိုင်းမှာလည်းမြန်မာအစိုးရနဲ့နေမြေရှင်းလင်းရေးဆောင်ရွက်ချက်တွေကြောင့်ဒေသခံလူမှုအတိုင်းဝိုင်းတွေကြားအိုးအိမ်ဆုံးခွာထွက်ပြေးရသူတွေရှိနေတာကိုလည်းအေအဖွဲ့ကြီးကထောက်ပြပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းမောင်တော်ဒေသမှာအစိုးရလုံခြုံရေးတပ်ဖွဲ့တွေနဲ့တိုက်ခိုက်သူတွေကြားတိုက်ခိုက်မှုတွေဆက်ဖြစ်နေပုံရပြီးလုံခြုံရေးဆောင်ရွက်နေတဲ့ဒေသတွင်းမှာကုလသမဂ္ဂနဲ့နိုင်ငံတကာအဖွဲ့အစည်းတွေကပုံကိုယ်တွေနောက်ဒေသကမွတ်စလင်တွေကိုတင်းတင်းကြပ်ကြပ်သွာလာခွင့်ကန့်သတ်ထားတဲ့အပေါ်မှာသဘောပေါက်နားလည်တယ်လို့ကုလသမဂ္ဂပြောခွင့်ရစတဖင်ဒူဂျရစ်ကနေ့စဉ်သတင်းစာရှင်းလင်းပွဲမှာပြောဆိုပါရယ်အစိုးရဘက်ကအကြမ်းဖက်တိုက်ခိုက်သူတွေကိုရှင်းလင်းနေတာမှာအပြစ်မဲ့ပြည်သူတွေအသက်အိုးအိမ်မဆုံးရှုံးရအောင်တတိထားရှောင်ရှားဖို့အရေးကြီးတယ်ဆိုတာကိုလည်းအလေးအနက်ကန့်ဆွဲထားတဲ့အကြောင်းကုလပြောခွင့်ရကပြောဆိုသွားပါရယ်ရှင်
မြောက်ကိုရီးယားဆိုရကနိုင်ငံအနောက်မြောက်ပိုင်းကွန်ဆွန်မြို့အနီးမှာပယ်ထိန်ဒုံးကျည်တစ်စင်းကိုမအောင်မမြင်ဆန့်သက်ပစ်လွတ်ခဲ့တယ်လို့အမေရိကန်နဲ့တောင်ကိုရီးယားဆိုရရာရှိတွေကထုတ်ပြောလိုက်ပါတယ်။မြောက်ကိုရီးယားဆိုရဟာတာလတ်ဖြင့်မူဆူဒန်ဒုံးကျည်တစ်စင်းကို ဒီနေ့စောပိုင်းမှာပြည်လွတ်ဆက်တမ်းခဲ့ပုံရတယ်လို့မြောက်အမေရိကလေကြောင်းကာကွယ်ကုကဲဌာနကထုတ်ပြောလိုက်ပါတယ်။ဒုံးကြီးဟာပြည်လွတ်ပြည်မချခင်မှာပောက်ကွဲသွားပုံရပြီးဘာချင်းချောက်မှုမှမဖြစ်ခဲ့ဘူးလို့လည်းအမေရိကနဲ့တောင်ကိုရီးယားစောင့်ကြည့်သူတွေကဆိုနေပါတယ်။တကယ်တော့မြောက်ကိုရီးယားဟာပြီးခဲ့တဲ့စနေနေ့တုန်းကလည်းမူဆန်တန်ဒုံးကြီးတစ်စင်းဆက်သက်ပြည်လွတ်ခဲ့တာမှာအခုလိုပဲတိတ်မချခင်မှာပောက်ကွဲပြီးမအောင်မြင်ခဲ့ပါဘူး။မူဆန်တန်အမျိုးအစားဒုံးကြီးဟာဂျပန်တောင်မှတောင်ကိုရီးယားနိုင်ငံတွေကိုအလွယ်တကူအရောက်ပြစ်နိုင်တယ်လို့အမေရိကန်ပိုင်ဂွမ်ကျွန်းအထိလည်းရောက်အောင်ပြစ်နိုင်တဲ့ဒုံးကြီးဖြစ်ပါတယ်ခင်ဗျာ
။ယူကရိန်းသမ္မတကငြိမ်းချမ်းရေးစာချုပ်ခိုင်မာစေဖို့ဥရောပလုံခြုံရေးစောင့်ကြည့်မှုတပ်တွေကိုခွဲထွက်ရေးသမားတွေအခြေဆက်ရာနိုင်ငံအရှေ့ပိုင်းကိုဆေးလွတ်မယ်လို့ထုတ်ပြောလိုက်ပါတယ်။မင်းငြိမ်းချမ်းရေးစာချုပ်ပိုအသက်ဝင်လာစေဖို့အတွက်ဥရောပလုံခြုံရေးနဲ့ပူးပေါင်းဆောင်ရွက်ရေးအဖွဲ့ကလက်နက်ကိုင်ရေးအဖွဲ့တစ်ခုကိုအခုလိုဆေးလွတ်ဖို့သဘောတူညီချက်ကိုတော့မနေ့ပုတ်ထူးဒီကရရှိခဲ့တာဖြစ်ပါတယ်။
ပြည်ထောင်နိုင်ငံမှာအရင်လိန်တူချင်းဆက်ဆံတဲ့အမှုနဲ့အရင်တရားစွဲခဲ့သူပေါင်းထောင်ပေါင်းများစွာကိုလူငယ်ချန်တာခွင့်ပြုလိုက်ပါပြီ။အရင်လိန်တူချင်းဆက်ဆံမှုဆန့်ကျင်တဲ့ဥပဒေအောက်မှာတရားစွဲခံရသူဘယ်သူကိုမဆိုတာရင်းလိုအမည်ပေးထားတဲ့ဥပဒေသေးအောက်မှာအခုလိုဖြစ်တဲ့ကင်းလွတ်ခွင့်ရလာပြီလို့ဒီနေ့ကြေညာလိုက်တာပါ။ဒီဥပဒေသေးအမည်ကဒုတိယကမ္ဘာစစ်တုန်းကနာဇီဂျာမနီတို့ရဲ့လှုပ်ဝက်ကျဉ်းနှံစနစ်ကိုပြန်ဖြေဖို့နီးစနစ်သစ်ကိုတွှေ့ရှိခဲ့တဲ့ဗြိတိသျှသင်္ချာပညာရှင်အလန်တာရင်းကိုဂုဏ်ပြုတဲ့အနေနဲ့သူ့အမည်ကိုသုံးခဲ့တာဖြစ်ပါတယ်ခင်ဗျာ။
ကျားအရင်းနဲ့ညနေပိုင်းနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်တင်ကီထိုင်နဲ့ကိုဝင်းမင်းတို့ကြီးညာပေးသွားတာပါအခုသတင်းဆောင်ပါတွေဆက်သွယ်မေးမြန်းချက်တွေကိုအရင်ဆုံးထုတ်လွှင့်ပေးပါမယ် Republican သမ္မတလောင်ဒေါ်နယ်ထရမ့်ကရွေးကောက်ပွဲရလဒ်ကိုလက်ခံမယ်လို့ကြေပေးဖို့ညင်ဆိုလိုက်ပါတယ်ဗုဒ္ဓဦးနေညာကကျင်းပခဲ့တဲ့ Democratic Party သမ္မတလောင် Hillary Clinton နဲ့တတိယနဲ့နောက်ဆုံးအကြိမ်စကားစစ်ထိုးပွဲမှာဒေါ်နယ်ထရမ့်ကအခုလိုပြောသွားခဲ့တာပါနီဗာဒါပြည်နယ် Las Vegas မြို့မှာကျင်းပတဲ့စကားစစ်ထိုးပွဲမှာသမ္မတလောင်နှစ်ဦးကြားရုရှားအရေးလူဝင်မှုကြီးကြပ်ရေးနဲ့ဗဟိုတရားရုံးချုပ်တရားသူကြီးရွေးချယ်ခံထားရေးစတဲ့ကိစ္စရပ်တွေပေါ်မှာအခြေတင်ညှင်းခုံပြောဆိုခဲ့ကြပါတယ် VOA သတင်းတောက် Jim Mellon ရဲ့သတင်းပေးပို့ချက်ကိုဒေါက်ခင်စိုးဝင်းကပြောပြမှာပါရှင်
။ကောင်းပါပြီ။ဒီနောက်ဆုံးအကြိမ်စကားစစ်ထိုးပွဲမှာသမ္မတလောင်း Hillary Clinton နဲ့ Donald Trump တို့နှစ်ဦးဟာဒုတိယအကြိမ်စကားစစ်ထိုးပွဲတုန်းကလိုပဲလက်ဆွဲမနှုတ်ဆက်ခဲ့ကြပါဘူး။ဒီစကားစစ်ထိုးပွဲမှာအထူးခြားဆုံးအခိုက်အတန့်ကတော့အစီအစဉ်မှု Chris Wallace က Donald Trump ထပ်ခါတလဲလဲပြောနေတဲ့ American ရွေးကောက်ပွဲစနစ်ဟာမတမာမှုတွေရှိနေတယ်ဆိုတဲ့ပြောဆိုခြင်းနဲ့ပတ်သက်ပြီးမေးခွန်းထုတ်လိုက်တာပဲဖြစ်ကောင်းဖြစ်နိုင်ပါတယ
်။
ရွေးကောက်ပွဲရလဒ်ကိုခင်ဗျားလုံးဝလက်ခံမှာပါလား။
အစီအစဉ်မှု Chris Wallace ရဲ့အမေကို Donald Trump ကအခုလိုတုံ့ပြန်လိုက်ပါတယ
် I will look at it at the time I'm not looking at anything now I'll look at it at the time
အချိန်ကြာရင်ကျွန်တော်ကြည့်ပါမယ်အခုချိန်မှာဘာမှကိုမပြောနိုင်သေးပါဘူးအခုတွေ့ရသလောက်တော့အတော်လေးကိုစိုးပါတယ်သတင်းမီဒီယာတွေကအမှန်တိုင်းမပြောကြဘဲမေဆနာရှင်တွေရဲ့စိတ်ကိုအစိတ်ပင်ရေလောင်းလုပ်နေကြတာပါ
Hillary Clinton ကတော့ Donald Trump ရဲ့အဖြေဟာစိတ်ပျက်စရာကောင်းပြီး American နိုင်ငံကြီးအစဉ်အလာကိုထော်လော်ကန့်လန့်တိုက်လိုက်တာပဲလို့အခုလိုပြောဆိုလိုက်ပါတယ်
He is denigrating, he's talking down our democracy. And I
think that our democracy is not a good thing. I think that our democracy is not a good thing. I think that our democracy is not a good thing. I think that our democracy is not a good thing. I think that our democracy is not a good thing. I think that our democracy is not a good thing. I think that our democracy is not a good thing. I think that our democracy is ရုရှားကအမေရိကန်ရွေးကောက်ပွဲကိုလွှမ်းမိုးအောင်ကြိုးပမ်းတဲ့အနေနဲ့စိုက်ဘာအင်တာနက်ကတဆင့်ထိုးဖောက်တိုက်ခိုက်နေတယ်လို့အမေရိကန်ထောက်လှမ်းရေးတာဝန်ရှိသူတွေကယုံကြည်နေတာနဲ့ပတ်သက်လို့လဲထရမ့်နဲ့ကလင်တန်ကြားအခြေအတင်ပြောဆိုခဲ့ကြပါတယ
် Finally will Donald Trump admit and
condemn ရုရှားကဒီလိုလုပ်နေတယ်ဆိုတာကိုနောက်ဆုံးမှာတော့ Donald Trump ကဝန်ခံပြီးရုရှားကိုအပြစ်တင်မှာလားနောက် Trump ကသူ့အနိုင်ရအောင်ပူတင်စီကအကူအညီမယူခဲ့ပါဘူးဆိုတာကိုဝန်ခံပါမလားတဲ့ရုရှားတွေကအမေရိကန်တွေကိုလျှို့ဝှက်ထောက်လှမ်းနေတယ်ဆိုတာကိုသူလက်မခံပါဘူး။အရင်တုန်းကတော့သူကတောင်ဒီလိုလုပ်ဖို့တကယ်ပဲအားပေးခဲ့တာပါလို့ပြောဆိုသွားတာပါ။ရုရှားရဲ့ဆွတ်ဖက်မှုနဲ့ပတ်သက်ပြီးမေးမြန်းရမှာတော့တကယ်လို့ရုရှားကလုပ်ခဲ့တာမှန်ရင်သူရုရှားကိုအပြစ်တင်မှာပါလို့ဆိုပေမဲ့ဒီဆိုက်ဘာတိုက်ခိုက်မှုကိုတရုတ်နဲ့တခြားနိုင်ငံတွေကလည်းလုပ်နေတာဖြစ်နိုင်တယ်လို့ Donald Trump ကညင်းချက်ထုတ်လိုက်ပါတယ်။
I don't know Putin. He said nice things about me. If we got along well, that would be good.
သူကကျွန်တော်ကိုအကြောင်းအကောင်းတွေပြောတယ်လေ။တကယ်လို့သူတို့နဲ့အဆင်ပြေရင်ကောင်းတာပေါ့ဗျာ။ American နဲ့ Russia အဆင်ပြေပြီး IS အကြမ်းဖက်သမားတွေကိုပူးပေါင်းချေမုန်းနိုင်ရင်ကောင်းတာပေါ့။သူက Hillary ကိုရောကျွန်တော်တို့သမ္မတကိုပါမလေးစားပါဘူးဗျာ။
မျိုးသမီး၉ယောက်ထဲမင်းကဒေါ်နယ်ထရမ့်ကသူတို့ကိုမတော်တရားကင်တွယ်ခဲ့တယ်ဆိုတဲ့ဆက်ဆွဲချက်နဲ့ပတ်သက်ပြီးလဲထရမ့်ကခုခံကာကွယ်ပြောဆိုခဲ့ပါသေးတယ်
။ Well, first of all, those stories have been largely debunked.
those people I don't know those people
ဒီလမ်းနေရာကြဲကြဲပြဲပြဲလောက်ကြံဖန်တီးထားတာကိုပထမပြောချင်ပါတယ်အဲ့ဒီအမျိုးသမီးတွေကိုကျွန်တော်မသိပါဘူးသူတို့တွေဘလို့ပေါ်လာသလဲဆိုတာကျွန်တော်တွေးကြည့်မိပါတယ် Hillary ရဲ့မဲဆွယ်စီယုံရေးကနေလောက်ကြံခဲ့တာပဲလို့ယုံကြည်ပါတယ
် Hillary ကတော့ဒီဆွဆွဲချက်တွေနဲ့ပတ်သက်ပြီးခုခံကာကွယ်ပြောဆိုလိုက်ပါတယ်
Donald thinks belittling women
သူကအမျိုးသမီးတွေကိုနှိမ့်ချပြောလိုက်ရင်သူဂုံတက်တယ်လို့ထင်နေတာလေတဲ့သူကအမျိုးသမီးတွေရဲ့တိတ်ခါနဲ့တံမိုးတွေကိုတင်ငယ်အောင်လုပ်ခဲ့တာဖြစ်ပါတယ်။ဘယ်နေရာကမဆိုဘယ်အမျိုးသမီးပဲဖြစ်ဖြစ်ဒီလိုခံစားရတာကိုဘယ်လိုလုပ်သဘောကျပါမလဲရှင်။သမရလောင်းနှစ်ယောက်အကြားဗဟိုတရားရုံးချုပ်တရားသူကြီးခန့်ထားရေးကိစ္စဒရေသားဖြတ်ချပိုင်ခွင့်နဲ့လူဝင်မှုကြီးကြပ်ရေးကိစ္စရပ်တွေအပေါ်မှာလည်းမတူတဲ့အမြင်တွေကိုထုတ်ဖော်ပြောဆိုခဲ့ကြပါတယ်။အမေရိကန်နိုင်ငံနဲ့မက္ကဆီကိုနယ်စပ်မှာတိုင်းကြီးဆောက်မယ်လို့ထရမ့်ကပြောတဲ့အပေါ်မှာတော့ဟီလီရီကလင်တန်ကမိသားစုတွေတကွဲတပြားစီဖြစ်ကုန်လိမ့်မယ်လို့တုံ့ပြန်လိုက်ပါတယ်။အမေရိကန်ပြည်ထောင်စုရဲ့ပြည်နယ်30ကျော်မှာရွေးကောက်ပွဲကြိုတင်မဲ့ပေးတာတွေစိုင်းပြနေကြချိန်မှာတော့ဟီလီရီကလင်တန်ကလူထုစစ်တမ်းတွေအရထောက်ခံသူခနစ်ရာဂိုင်းနှုံးအသားနဲ့ရှေ့ကဥဆောင်နေပါတယ်ရှင်
။ဒေါက်ကင်းဆိုဝင်ပြောပြခဲ့တာပါရှင်အခုမြန်မာပြည်ဆိုင်ရာသတင်းဆောင်မတွေကိုစက်တိုက်ထုတ်လွှင့်ပေးသွားပါတော့မယ်ရခိုင်ပြည်နယ်မောင်တော်မြို့နယ်တွင်နယ်ခြားဆောင်ကင်းစခန်းတွေကိုအော်တိုဘားလ9ရက်နေ့ကတိုက်ခိုက်ခံရခဲ့ပြီးတဲ့နောက်နိုင်ငံတကာက NGO အဖွဲ့တွေအနေနဲ့အဲ့ဒီဒေသမှာလူသားချင်းစာနာမှုအကူအညီပေးရေးလုပ်ငန်းတွေကိုရပ်ဆိုင်ထားရတယ်လို့ဒေသခံဝန်ထမ်းတွေလည်းဒေသတွင်းမှာပိတ်မိနေကြတယ်လို့ဗုဒ္ဓဟူးနေ့ကကုလသမဂ္ဂဌာနချုပ်ရဲ့ပုံမှန်သတင်းစာရှင်းလင်းပွဲအတွင်းတည်ရေးမှုချုပ်ရဲ့ပြောခွင့်ရကပြောပါတယ်ဒါအပြင်စစ်တပ်ကနယ်မြေရှင်းလင်းရေးလုပ်တဲ့နေရာမှာအပြစ်မဲ့ရက်သားတွေအသက်ဆုံးရှုံးမှုမရှိအောင်သတိထားဖို့အရေးကြီးကြောင်းလဲကုလသမဂ္ဂကပြောပါတယ်အပြည့်စုံကိုကိုစော်ဝင်းလှိုင်ကတင်ပြပေးပါမယ်ရှင
်ရခိုင်ပြည်နယ်မြောက်ပိုင်းမောင်နှောမြို့နယ်ဝန်းကျင်မှာဖြစ်ပေါ်နေတဲ့အကြမ်းဖက်တိုက်ခိုက်မှုအခြေအနေတွေဟာလွန်ခဲ့တဲ့နှစ်ရက်အတွင်းရော့ကျလာနေတာကိုတွေ့ရပေမဲ့အဲ့ဒီဒေသမှာရှိနေကြတဲ့နိုင်ငံတကာ NGO အဖွဲ့အစည်းတွေကဝန်ထမ်းတွေနဲ့မွတ်စလင်ရွာသားတွေရဲ့လှုပ်ရှားတောလာခွင့်တွေအပေါ်အကန့်အသတ်တွေရှိနေတော့မယ်လို့ကုလသမဂ္ဂအတွင်းရေးမှူးချုပ်ဘန်ကီမွန်းရဲ့ပြောခွင့်ရပုဂ္ဂိုလ်စတီဖန်ဒူဂျာရစ်ကအော်တိုဘားလ19ရက်နေ့မှာပြုလုပ်တဲ့ပုံမှန်သတင်းစာရှင်းလင်းပွဲအတွင်းပြောကြားလိုက်ပါတယ
် We understand that tight restrictions on movements continue in the operation zone in northern Rakhine state blocking access for the UN and other international personnel
ဆိုရကစစ်စင်ရီလှုပ်ဆောင်နေတဲ့ဒေသအတွင်းမှာကုလသမဂ္ဂနဲ့နိုင်ငံတကာကဝန်ထမ်းတွေအပြင်ဒေသခံမွတ်စလင်တွေရဲ့လှုပ်ရှားတောလာခွင့်တွေကိုတင်းကျပ်ထားစေလို့ကျွန်တော်တို့နားလည်သိရှိရပါတယ်အော်တိုဝါလာကိုရနီကစပြီးတော့လူသားချင်းစာနာမှုအကူအညီပေးရေးလုပ်ငန်းတွေအားလုံးနှိပါရပ်ဆိုင်ထားရပြီးနိုင်ငံတကာ NGO အဖွဲ့အစည်းတွေကဝန်ထမ်းတွေဟာလည်းဒေတာတွေမှာပိတ်မိနေကြပါတယ်ဖြစ်ပေါ်နေတဲ့တင်းမာမှုအခြေအနေတွေကဒေတာကနေအပေါ်ကြောက်ရွံ့စိတ်တွေဖြစ်ပေါ်စီပါတယ
်လက်ရှိအခြေအနေမှာအစိုးရတပ်ဖွဲ့တွေကစစ်စင်ရေးတွေပြုလုပ်နေစေဖြစ်တာကြောင့်အပြစ်မဲ့ပြည်သူတွေအသက်ဆုံးရှုံးမှုမရှိရအောင်ထိန်းသိမ်းလှုပ်ဆောင်ကြဖို့အတွက်လဲကုလသမဂ္ဂကသတိပေးပြောကြားလိုက်ပါတယ်
While deploring the attacks on the security forces and noting their sober response to these attacks, we continue to underline the importance of caution to avoid any loss of innocent lives.
တပ်ဖွဲ့ဝင်တွေတိုက်ခိုက်ခံရမှုကိုပြစ်တင်ရှုံးချပြီးအဲ့ဒီတိုက်ခိုက်ခံရမှုအတွက်တံပြန်ထိုးစစ်ဆင်တာကိုနားလည်အတိအမှန်ပြုဝေမဲ့အပြစ်မဲ့အရက်သားတွေအသက်ဆုံးရှုံးမှုမရှိအောင်ဒေသခံပြည်သူတွေရဲ့အိုးအိမ်ပျက်စီးဆုံးရှုံးမှုမရှိအောင်ရှောင်ကျဉ်ဖို့ဟာလည်းအရေးကြီးတယ်ဆိုတာကိုဆက်လက်အသိပေးပြောကြားလိုပါတယ်
မောင်တော်မြို့နယ်အကြမ်းဖက်တိုက်ခိုက်မှုကနေထွက်ပြေးနေကြသူတွေဌာနေပြန်နိုင်ရေးအတွက်လူညုံရေးဆိုင်ရာအစီအစဉ်တွေကိုစတင်ဆောင်ရွက်နေပြီးနေရပြန်သူတွေအတွက်အကာအကွယ်ပေးနိုင်ဖို့လူညုံရေးစခန်းတွေလည်းတည်ဆောက်နေပြီဖြစ်ကြောင်းရခိုင်ပြည်နယ်အစိုးရလူမှုရေးဝန်ကြီးဒေါက်တာချမ်းသာက VOA ကိုပြောခဲ့ပါတယ်ဒါပေမဲ့ဒေသခံတွေနေရပြန်နိုင်ရုံနဲ့ပြေးမသွားသေးပဲသူတို့အတွက်ရေးရှည်လူညုံမှုရှိအောင်စီစဉ်ဆောင်ရွက်ပေးဖို့လိုအပ်ကြောင်း HRW လူခွင့်ရေးစောင့်ကြည့်အဖွဲ့ရဲ့အာရှရေးရာညွှန်ကြားရေးမှူးBrett Adams ကပြောပါတယ
် It's very important for there to be monitors when populations are returned in any country not just in this situation to ensure their safety and
ပြည်ပကဖြစ်တဲ့ဒေတာတွေကဌာနပြည်သူတွေနေရပြန်တဲ့အခါဘယ်နိုင်ငံမှာပဲဖြစ်ဖြစ်သူတို့ရဲ့လုံခြုံရေးနောက်ဆက်တွဲကိစ္စတွေအတွက်ရည်ရှည်စောင့်ကြည့်ပေးဖို့ဟာအမတန်အရေးကြီးပါတယ်ဒီလူတွေကိုဘယ်လိုလုံခြုံရေးတွေပေးမယ်ဆိုတာကိုကျွန်တော်တို့အတိအကျမသိရသေးပါဘူးသူတို့ပြန်ကားစားမှာလုံခြုံစိတ်ချရမှုရှိနိုင်ပေမဲ့နောက်ပိုင်းမှာရှိခြင်းမှရှိပါပါဒီနေရာမှာအစိုးရရဲ့အခန်းကဏ္ဍဟာအရေးကြီးလာပါတယ
်။ကြားကောင်းတောင်ကျေးရွာအနီးမှာတပ်မတော်သားတွေကိုလူနုဦးကဓာတ်နဲ့ဝင်ခုတ်တာမှာရက်တံပိုအော်ဟစ်တားမြစ်ခဲ့ပေမဲ့မရက်တဲ့အတွက်ခုခံပစ်ခတ်ခဲ့တာမှာတဦးသေဆုံးပြီးတဦးထွက်ပြေးလွတ်မြောက်သွားတဲ့အကြောင်းဒါအပြင်အော်တိုဘားလ9ရက်နေ့ကငခုရရဲစခန်းကိုဝင်ရောက်တိုက်ခိုက်မှုမှာပါဝင်ခဲ့သူ12ဦးကိုလည်းငခုရကျေးရွာမှာဖမ်းဆီးရမိခဲ့တယ်လို့ဆိုပါတယ်
။ကိုဇော်ဝင်းလှိုင်ပြောပြသွားတာပါရှင်။ စကိုင်းတိုင်းကနီမြို့နယ်မှာတော့မြင်းနှမြုပ်ခဲတဲ့အောင်ဆိုးမိုးကျော်အမြန်ရရင်ကိုအခု9ရက်မြောက်တဲ့နေ့မှာအစိပ်ပိုင်းအလုံးကိုဆယ်ယူပြည်စည်းသွားပါပြီ။နှမြုပ်နေတဲ့ရရင်အစိပ်ပိုင်းတွေကြားမှာပိတ်မိနေတဲ့အလောင်းတွေကိုဆယ်ယူနိုင်ခဲ့တယ်လို့စုစုပေါင်း90ကျော်ရှိတယ်လို့စကိုင်းတိုင်းကယ်ဆယ်ရေးနဲ့ပြည်လဲနေရာချထားရေးဦးစီးဌာနကပြောပါတယ်အပြည့်စုံကိုတော့ဆက်သွယ်စုံစမ်းထားတဲ့ထိုင်းအခြေစိုက် VOE သတင်းတောက်မအေးအေးမာကသတင်းပေးပို့ထားပါတယ်ရှင
်စကိုင်းတိုင်းဟောင်းမလင်းဖောင်းပြင်းမော်လိုက်ကလေးဝဂိတ်တွေကနေခရီးတဲ့300ချဲမနဲ့တင်ဆောင်လာတဲ့အမြန်ရရင်ဟာကဏီမြို့နယ်မိချောင်းတွင်းကျေးရွာအနီးမှာနှိမ့်မြုပ်ခဲ့တာပါနီးစပ်ရာကျေးရွာသားတွေဟိတတုခလူမှုရေးအသင်းကင်းရွာကပရဟိတအဖွဲ့ဝင်တွေနဲ့ကယ်ဆယ်ရေးလှုပ်သားတွေကကယ်ဆယ်ခဲ့တာကြောင့်လူ160နီးပါးအသက်ရှင်ကျန်ခဲ့ပြီးအလောင်း90ကျော်ကိုရှာဖွေတွေ့ရှိခဲ့တယ်ဆိုပြီးသခိုင်းတိုင်းကယ်ဆယ်ရေးနယ်ပြည်လဲနေရာချထားရေးဦးစီးဌာနကညွှန်ကြားရေးမှူးဦးစဝီလီဖရန်ကပြောပါတယ
်ဟုတ်ပါတယ်ကလေအားလုံးဆယ်ပြီးတော့ပေါ်ပြီးတော့ပါကြီးကအလောင်းအားကျွန်တော်တို့ဆယ်အားလုံးစုစုပေါင်းဒီဘက်မှာကျွန်တော်တို့ဧရိယာမှာတော့89,000ရပါတယ်ဟိုဘက်ရေစကြိုးမွေးတိုင်းပဲလို့တော့၅လောင်းတော့မျောသွားတယ်ဆယ်ပဲနေသားအမရှိတော့လေအဲ့ဒီ၅လောင်းကပိုင်တော့ကျွန်တော်90လောင်းရှိပါလေဗျာဟုတ်ကဲ့လူရင်းတော့ပေါ်ထားပြီးတော့ရတော့ကျွန်တော်ကကျန်းကိုဆက်ကပ်ဖို့ဟိုကန်းကရေတင်းကိုဆွဲဖို့ဆွဲပြီးတင်ဖို့တော့လုပ်ပါမယ်ဗျာဆက်လုပ်ဖို့ရှိပါမယ်ဟုတ်ကဲ့
ရေရင်နှိမ့်မှုမှာပါသွားကြပြီးအသက်သေဆုံးသွားကြတဲ့သူတွေအတွက်မိသားစုဝင်တွေကတော့ယူကျုံးမရခံစားနေကြရတာပါရေရင်ဟာလူတွေကိုယ်ကကွန်ပျစ်စီးတွေကိုပါအဆမတန်တင်လာတဲ့အတွက်ဒီလိုအသက်ဆုံးရှုံးမှုတွေဖြစ်ခဲ့ရတာလို့လဲအသက်22နှစ်အရွယ်သေဆုံးသွားသူကြောင်းဆရာမတူဦးဖြစ်တဲ့မတ်ခိုင်ချိုချိုမော်ရဲ့မိသားစုဝင်တွေကတော့ဆိုပါတယ
်ဟုတ်ကဲ့ညာအမအခုသူတို့တင်လာတာကမရိုင်းလို့နေရပါလို့ကျတော့ရေရင်နှစ်သီးစာတစ်သီးစာလေးနဲ့တင်လာတာအမအမဒီမှာခီးဒီလိုပေါ့နော်ဒီသတင်းကြော်ဆရာဆရာမတွေပြန်ပြန်ဆိုရင်သူတို့တို့ကနောက်ထပ်ဒုစိတ်ရေရင်လေးတွေပေါ့နော်အဲတန်ချိန်နဲ့လဲညီအောင်အဲ့လိုမျိုးပေါ့အနည်းငယ်ဖြစ်အောင်တော့စီစဉ်ပြည့်ပြည့်နေမှာဘလို့ကြတော့ခုကဒီကုန်းဘက်ပေါ်ကရေရအောင်မှာအတွင်းနဲ့ကိုစိတ်စိတ်ဝင်ရဆိုတော့အမသူတို့တင်လာတာတော့ညာလုံးနေပြလူ300ကျော်ဆိုတော့လေအမ
တေဆုံးပြောက်ဆုံးတွေနဲ့ပတ်သက်လို့မြမအစိုးရဘက်ကတော့တရားဝင်ဝန်ထဲစကားပြောတာမျိုးတွေမရှိတဲ့အတွက်ဝေဖန်မှုတွေလည်းရှိနေတာပါရေရင်ပေါ်မှာပညာရေးဝန်ထမ်းတွေအများဆုံးပါဝင်ပြီးသတင်းကျွတ်ကျောင်းပိတ်ရက်မှာနေရက်ကိုအလဲပြန်လာကြတာဖြစ်ပါတယ်ဒီအတွက်ကျောင်းဆရာဆရာမအတော်များများဟာအခုသေဆုံးကြသူတွေထဲမှာအများဆုံးပါဝင်ကြတာဖြစ်ပါတယ်မြန်မာနိုင်ငံမှာတော့မြေချောင်းတွေအတွင်းခင့်မိရေရင်တွေမတုံးနိုင်ကြသေးသလိုရေချောင်းမှာပြေးဆွဲနေတဲ့ရေရင်တွေကိုလည်းလိုအပ်တာထက်လူတွေကုန်နေမတင်ဖို့အတွက်စနစ်တကျညှွန်ကြားချက်ထုတ်တာစီကံထုတ်တာမျိုးတွေလည်းအားနေတဲ့အတွက်အခုလိုမျိုးဖြစ်ရမျိုးတွေကမကြာခဏဖြစ်လေရှိပြီးလူသေးဆုံးမှုတွေလည်းဖြစ်နေကြတာပါအခုအခါမှာတော့ချင်းတွင်းမြစ်ပေါ်မှာရေရင်နစ်မြုပ်ခဲ့ရပြီးတဲ့နောက်ပြည်သူတွေရဲ့အသက်အန္တရာယ်တွေအတွက်ကာကွယ်ပေးမယ့်အစီအစဉ်တွေကိုလှုံ့ဆော်ဖို့ဒေသဆိုင်ရာအစိုးရတာဝန်ရှိသူတွေကသတိပြုသင့်ပြီလို့လည်းဝေဖန်သူတွေကထောက်ပြကြပါတယ်ရှင်
ဒီမှာအခုလောမကြခဏကြားနေရတယ်ခိုးဆိုးလူရဲ့မှုတွေချစ်ခင်သူတွေအကြအခက်မတင်လို့ခက်ရန်ဖြစ်ပွားရုံမကအကျန်းဖက်တက်ဖြတ်တဲ့အထိဒေါသပောက်ကွဲရတဲ့အဖြစ်တွေဟာစင်ရဲမွဲတီမှုနဲ့စာဝင့်နေရေးကြက်တဲမှုကြောင့်လားမူမမှန်စိတ်ကိုပြောင်းလဲစေတဲ့မူရစ်ဆေးဆွဲတဲ့ပြဿနာတွေကြောင့်လားစတဲ့ဇရိတပြက်ပြားမှုတွေရဲ့အကြောင်းရင်းစစ်မြစ်တွေကိုကျွမ်းကျင်သူတွေကိုဖိတ်ခေါ်ပြီးလာမယ့်စနေနေ့ညဓာတ်ရိုက်လေးလိုင်းအစည်းအဝေးမှာသုံးသက်ဆွေးနွေးကြမယ်လို့စီစဉ်ထားပါတယ်တော်တာရှင်တို့အနေနဲ့ပါဝင်ဆွေးနွေးမေးမြန်းချင်ကြတယ်ဆိုရင် email လိပ်စာ burmese@voanews.com ကိုဖြစ်စေတယ်လီဖုန်းနံပါတ် 1-232-382-5554 ကိုဖြစ်စေကြိုတင်ကြောင်းကြားထားနိုင်ရပါလိမ့်ရှင
်စနေညတိုက်ရိုက်လေးလိုက်မှာပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်ကြပါလို့ထပ်မံဖိတ်ခေါ်ပါစေရှင်အခုမြမရုပ်ရှင်လောကဘက်ကိုအလှည့်ပေးပါဦးမယ်မြမရုပ်ရှင်လောကဟာစင်စာတိဖြတ်ခံရတာတွေမပြည့်စုံမှုတွေနဲ့ဆယ်စုနှစ်ပေါင်းများစွာရင်ဆိုင်ကြုံတွေ့ခဲ့ရပြီးပြန်လည်ဖွံ့ဖြိုးလာဖို့အတွက်ရုပ်ရှင်လောကသားတွေကအာယူပြင်ဆင်နေကြပါတယ်။ရုပ်ရှင်ရုံတွေမှာပရိသတ်တွေပြန်ရလာဖို့မြမရုပ်ရှင်လောကပြန်ပြီးတော့ဖွံ့ဖြိုးရေးအတွက်ပထမဆုံးဆောင်ရွက်ရမယ့်ကိစ္စဖြစ်ပေမဲ့အရင်အစိုးရတွေလက်ထက်မှာရုပ်ရှင်ရုံတော်များများပျောက်ဆုံးခဲ့ပြီးဖြစ်ပါတယ်။ AFP သတင်းဆောင်မကိုအခြေခံပြီးမတ်တင်ကြီးထိုက်ကတင်ပြပေးထားပါတယ်ရှင်။
ရွှေကောင်ဖျားပေါ်မှာဇက်ဝင်ကန်တချို့ရိုက်ကူးနေတဲ့ဒါရိုက်တာမိုက်တီးကတော့အရင်ခေတ်တုန်းကရုပ်ရှင်ဇက်ညွန်းတွေဖန်တီးမှုတွေအလုံးကိုအစိုးရကစင်စာတီးဖြတ်ခဲ့တာကိုအမှတ်ရနေစေပါ။အရသာအစိုးရတဲ့လက်ထက်မှာရုပ်ရှင်လောကပြန်လည်ဖွံ့ဖြိုးလာစေဖို့အခြေအနေပေးလာပြီးဖြစ်ပေမဲ့ ဆယ်စုနှစ်ငါးခုကြာဖိနှိပ်မှုတွေစီရင်မွေးတင်မှုတွေနောက်မှာပြန်ပြီးအမိလိုက်ဖို့ကတိတ်တော့မလွယ်ကူလာဘူးလို့အခုလိုပြောပါတယ
်ဒီလိုဖြစ်လအောင်သူတမင်တကာလှုပ်ပေးခဲ့တာတို့တွေပညာမတတ်အောင်တမင်တကာလှုပ်ထားခဲ့တာရုပ်ရှင်ပညာမတတ်အောင်လည်းသူတို့ပဲလှုပ်ခဲ့တာကျောင်းပညာမတတ်အောင်လည်းသူတို့ပဲလှုပ်ခဲ့တာ
1950ပြည်လွန်နှစ်တွေမှာမြမရုပ်ရှင်လောကအဖွံ့ဖြိုးဆုံးဖြစ်ခဲ့ပြီးနိုင်ငံတော်မှာရုပ်ရှင်ရုံပေါင်း400လောက်ရှိခဲ့တာပါဒါပေမဲ့ဆေးဥချုပ်ရေးဆယ်စုနှစ်ငါးခုနီးပါးအလွန်မှာတော့ရုပ်ရှင်50လောက်ပဲကျန်မာတော့တယ်ရုပ်ရှင်လောကပြန်ပြီးဖွံ့ဖြိုးလာဖို့အတွက်ပထမအဆင့်အနေနဲ့နိုင်ငံတော်မှာရုပ်ရှင်တွေပြန်ပြီးတည်ဆောက်ဖို့ဖြစ်တယ်လို့စီးပွားရေးလုပ်ငန်းရှင်ဦးတင်မဝင်းကယူဆပါတယ်သူ့ကုမ္ပဏီကနေနိုင်ငံတော်မှာနှစ်နှစ်အတွင်းတံပိုးတင်ရုပ်ရှင်ရုံတွေတိစောက်ဖို့လဲစူးစမ်းနေသူဖြစ်ပါတယ
် We never want to watch a movie to get to come to the disease city area this sense our considerations at this sense quite
ရုပ်ရှင်ကြည့်ခြင်းမျိုးဆိုရင်မြို့ထဲကိုလာကြရပါတယ်ဒါကအတော့ခက်တယ်လို့ပါရုပ်ရှင်တွေကြည့်ဖို့အတွက်နဲ့အချိန်ပြည့်ယူပြီးတော့မြို့ထဲကိုဘတ်ကားစီးလာရတယ်လေ
ရုပ်ရှင်လောကတွင်ကန့်သက်ချက်အတော်များများကိုအခုအစိုးရလက်ထက်မှာဖယ်ရှားလိုက်ပြီးဆိုပေမဲ့အထိအရှာမခံတဲ့အကြောင်းအရာတွေကိုတော့တားမြစ်ခံရဆဲပါရန်ကုန်ကရုပ်ရှင်သင်တန်းကျောင်းတစ်ခုမှာတော့လူငယ်ရုပ်ရှင်ရိုက်ကူးသူတွေဟာဤပညာပိုင်းဆရာတွေကိုသင်ယူနေကြသလိုနိုင်ငံခြားရုပ်ရှင်တွေရဲ့အဆင့်အတန်းကိုလည်းသုံးသပ်ကြပါတယ်ဒါရိုက်တာဝိုင်းကတော့ရုပ်ရှင်လောကပြန်လည်ဖွံ့ဖြိုးလာဖို့အတွက်ယုံကြည်ချက်ရှိနေပါတယ
်ကျွန်တော်တို့ဟာတယောက်တယောက်အပြစ်မတင်မဲနဲ့ပေါ့ညီညွတ်ညွတ်လောက်ကင်ခဲ့မယ်ဆိုရင်ကျွန်တော်တို့ကနောက်ဆက်နှစ်အတွင်းမှာတော့အာဆီယံနိုင်ငံအတွင်းမှာစင်ပြိုင်လို့ရတဲ့ရုပ်ရှင်လောကတစ်ခုဖြစ်လာမှာအမှန်ပ
ါမကြာခင်ကကျင်းပခဲ့တဲ့ရုပ်ရှင်လောကဆွေးနွေးပွဲတစ်ခုမှာလည်းတရုတ်ဆောင်တွေထုတ်လုပ်သူတွေနဲ့ဒါရိုက်တာတွေရာနဲ့ချီတက်ရောက်ခဲ့ကြပြီးရုပ်ရှင်လောကအနာဂတ်အတွက်ဆွေးနွေးခဲ့ကြပါတယ်ရှင်
မတင်ကြီးထိုက်ပြောပြသွားတာပါရှင်အခုကျမတို့အတန်းလွှင့်နေတဲ့ရေဒီယိုအစီအစဉ် PP ချင်း Asia 77ကနေတိုက်ရိုက်ထုတ်လွှင့်ပေးမဲ့ VOA နေ့စဉ် TV အစီအစဉ်ကိုလည်းကြည့်ရှုနိုင်ကြပါတယ်ကြာသပတေးနေ့ညနေဘက် VOA အစီအစဉ်တွေမကြခင်အဆုံးသတ်ပါတော့မရှင်အစီအစဉ်အဆုံးသတ်ခင်မှာသတင်းအချင်းချုပ်ကိုမတင်ကြီးထိုက်ကတလှည့်ကြီးညာပေးပါအောင်မရှင်
Republican Party ရဲ့သမ္မတလောင် Donald Trump ကရွေးကောက်ပွဲစနစ်ကသူ့အပေါ်မှာမှန်မှန်ကန်ကန်မရှိဘူးဆိုတဲ့သူ့ရဲ့ရွေးကောက်ပွဲမဲဆက်စည်းရုံးရေးအဖွဲ့ကပြောဆိုထားတာကိုမနေ့ဗုဒ္ဓဟူးနေ့ညကလုပ်တဲ့သမ္မတလောင်စကားစစ်ထိုးပွဲမှာထပ်မံပြောဆိုလိုက်ပြီးနိုဝင်ဘာလ၈ရက်နေ့ရွေးကောက်ပွဲရလဒ်ကိုလက်ခံပါမယ်လို့ပြောဆိုဖို့ကိုညင်းပါတယ်အဲ့ဒီအချိန်ရောက်မှကြည့်ကြတာပေါ့လို့ Mr. Trump ကပြောဆိုခဲ့ပါတယ်ဒါပြင်သတင်းမီဒီယာတွေကလည်းမဲဆန္ဒရှင်တွေရဲ့စိတ်ထဲကိုသူ့ကိုမထောက်ခံမှုရိုက်သွင်းနေတယ်။နောက်ပြိုင်မဲ့ဒီမိုကရက်တစ်သမ္မတလောင်ဟီလာရီကလင်တန်ဟာဆိုရင်လည်းရှင်ပြန်ရွေးကောက်ခံခွင့်တောင်မရသင့်သူ့လို့ယုံကြည်တဲ့အကြောင်းမစ္စတာထရန့်ကစကားစစ်ထိုးပွဲမှာပြောဆိုခဲ့ပါတယ်ရှင်။အီရတ်ဝန်ကြီးချုပ်ကမိုဆူးမြို့ကိုအစ္စလာမ်ရဲ့အစွန်ရောက် IS တို့လက်ကနေပြန်လည်တိုက်ခိုက်သိမ်းပိုက်တဲ့စစ်စင်ရေးကအရင်မှန်းထားတာထက်အများကြီးပိုမြန်တယ်လို့လည်းထုတ်ဖော်ပြောလိုက်ပါတယ်။အီရတ်ဝန်ကြီးချုပ်ဟိုက်ဒါအယ်အဘာဒီအနေနဲ့အနောက်နယ်အရှေ့အလယ်ပိုင်းဒေသနိုင်ငံတွေကနိုင်ငံခြားရေးဝန်ကြီးတွေနဲ့ဆွေးနွေးပွဲမှာအခုလိုအစ္စလာမ်ရဲ့အစွန်ရောက် IS တွေကိုမောင်းထုတ်ပြီးနောက်ပိုင်းငြိမ်းချမ်းရေးနဲ့တည်ငြိမ်မှုကိုဘယ်လိုပြန်ထူထောင်မလဲဆိုတာကိုပဲရစ်မြို့မှာဆွေးနွေးရင်းအခုလိုထုတ်ဖော်ပြောဆိုသွားတာဖြစ်ပါတယ်။ရခိုင်ပြည်နယ်နဲ့ကချင်ပြည်နယ်တွင်လူသားချင်းစာနာထောက်ထားမှုဆိုင်ရာထောက်ပံ့မှုတွေကိုတားဆီးထားတဲ့အကန့်အသတ်တွေကိုဖယ်ရှားပေးဖို့မြန်မာအစိုးရကိုနိုင်ငံတကာအခွင့်အရေးလှုပ်ရှားမှုအဖွဲ့ကြီး Amnesty International ကဒီကနေ့တောင်းဆိုပါတယ်။မြန်မာအနာဘိုင်တွေဘက်ကအခုအညီလိုအပ်နေသူတွေထံကိုကုလသမဂ္ဂအဖွဲ့အစည်းတွေနဲ့တခြားလူသားချင်းစာနာထောက်ထားမှုဆိုင်ရာအဖွဲ့အစည်းတွေတောင်းရောက်မဲ့အရေးအဟန့်အတားဖြစ်စေတဲ့တားမြစ်ချက်တွေကိုချက်ချင်းဖယ်ရှားပေးဖို့ AI အဖွဲ့ကြီးကတောင်းဆိုတာဖြစ်ပါတယ်။
ကြာသပတေးနေ့ညနေပိုင်းနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းအချင်းချုပ်ကိုမတ်သိန်ကီထိုက်ကြေညာပေးသွားတာပါအခုညနေအစီအစဉ်ထုတ်လွှင့်ရမှုကကိုအောင်အောင်ဖြစ်ပြီးအတန်ဖန်အင်ဂျင်နီယာကတော့ Thomas Blondet ဖြစ်ပါတယ်အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကို VOA မြန်မာပိုင်းအင်တာနက်စာမျက်နှာ bamis.voanews.com မှာလည်းနိုင်နိုင်ပါတယ်လက်ရှိညနေခင်းအစီအစဉ်အဆုံးသတ်ပါတော့မယ်ရှင်ည9:00နာရီကျရင်တစ်ခါပြန်ပြီးတော့ဆုံကြရအောင်ပါ VOA သောတာရှင်များနဲ့တို့ကမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေကြပါစေရှင်ကျွန်မခွာညိုပါ
This program has come to you from the Voice of America, Washington.